ဩဂုတ်လ1ရက်နေ့ဒီကနေ့စတင်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုရဲ့အာရှသုံးနိုင်ငံခီးစဉ်တွင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကိစ္စတွေကိုဒေတာရဲနိုင်ငံသားရေးဝန်ကြီးတွေနဲ့ဆွေးနွေးဖို့ရှိနေပါတယ်။ရခိုင်ပြည်နယ်ကိစ္စမြန်မာနိုင်ငံတော်ဝန်ရည်ကြီးမှုတွေဖြစ်ရတဲ့တဘာဝဗေးဒဏ်နဲ့ပတ်သက်တဲ့ကိစ္စလူသားချင်းစာနာမှုအကူအညီပေးရေးပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်လို့ဝန်ကြီးပွန်ပေယိုကခီးစဉ်တွင်မှဆွေးနွေးမှာဖြစ်တယ်လို့နိုင်ငံသားရေးဌာနရဲ့အကြီးဆုံးတာဝန်ရှိသူကသတင်းတောက်တွေကိုပြောဆိုပါတယ်။မလေးရှား၊စင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသွားမဲ့အမေရိကန်နိုင်ငံသားယူဝင်ကြီးရဲ့ခီးစဉ်နဲ့ပတ်သက်လို့မဆူမြတ်မုံတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
။ဒီကနေ့ဝါရှင်တန်ကနေထွက်ခွာပြီးဩဂတ်လ2ရက်နေ့ကနေ9ရက်နေ့အထိမလေးရှား၊စင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသွားရောက်မဲ့အမေရိကန်နိုင်ငံသားယူဝင်ကြီးမိုက်ပွန်ပေယိုရဲ့ခီးစဉ်မှာအထူးကသွားမဲ့နိုင်ငံကတော့စင်ကာပူနိုင်ငံဖြစ်ပါရဲ့။လက်ရှိ2018အာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့စင်ကာပူမှာကျင်းပမယ်နိုင်ငံဆောင်နှစ်ပတ်လည်စီဝေးပွဲတွေကိုဝင်ကြီးပွန်ပေယိုတက်ရောက်ဖို့ဖြစ်တယ်လို့နိုင်ငံသားရေးဌာနအစည်းအဝေးတာဝန်ရှိသူတယောက်ကခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။မြန်မာနိုင်ငံအပါအဝင်အဖွဲ့ဝင်ဆန်နိုင်ငံပါဝင်တဲ့အာဆီယံအဖွဲ့ကြီးနဲ့အမေရိကန်ကြားမှာမဟာဗျူဟာမြောက်ဆက်ဆံရေးဟာဘလောက်အရေးပါရဲ့ဆိုတာနဲ့အာဆီယံနဲ့သက်ဆိုင်တဲ့ကိစ္စတွေအပေါ်အမေရိကန်ရဲ့ခိုင်မာတဲ့ထောက်ခံမှုကိုထပ်မံပြသဖို့အတွက်ဒီခီးစဉ်ဟာအရေးကြီးတယ်လို့အစည်းအဝေးတာဝန်ရှိသူကပြောပါတယ်။ဝင်ကြီးပွန်ပေယိုဟာအာဆီယံ Regional Forum အာဆီယံဒေတာရင်းဆွေးနွေးပွဲEast Asia Summit အရှေ့အာရှထိပ်သီးနိုင်ငံသားရေးဝန်ကြီးအဆင့်ဆွေးနွေးပွဲ American ASEAN နိုင်ငံသားရေးဝန်ကြီးအဆင့်ဆွေးနွေးပွဲနဲ့မဲခေါင်မြေဝမ်းအောက်ပိုင်းဒေသဖွံ့ဖြိုးရေးဆိုင်ရာဝန်ကြီးအဆင့်ဆွေးနွေးပွဲတွေကိုတက်ရောက်မှာဖြစ်ပါတယ်။နိုင်ငံပေါင်း18နိုင်ငံပါဝင်တဲ့ East Asia Summit ကြောင့်ယင်းမြန်မာနိုင်ငံကရခိုင်ဒေသပြဿနာကို American နိုင်ငံသားရေးဝန်ကြီးပွန်ပေယိုထည့်သွင်းဆွေးနွေးဖို့ရှိတယ်လို့နိုင်ငံသားရေးဌာနအစည်းအဝေးတာဝန်ရှိသူကအခုလိုပြောပါတယ်
။ The denuclearization of the DPRK, the contested South China Sea,terrorism, maritime and cyber security and the crisis in Rakhine state among
ရုပ်ပြည်နယ်ပြည်ရှင်ရှင်ကိစ္စဒီပိုင်နဲ့ငင်းပွားနေတဲ့တောင်တိုးပင်လယ်ကိစ္စကြံဖက်ဝါဒဒီကြောင်းနဲ့ cyber လုံခြုံရေးကိစ္စတွေအပြင်ရခိုင်ပြည်နယ်တက်တနာပါဝင်တခြားလုံခြုံရေးဆိုင်ရာအရေးကြီးတဲ့ကိစ္စတွေကိုလည်းဆွေးနွေးမှာဖြစ်ပါလေ
မဲခေါင်မြဝအောက်ပိုင်းဒေသဖွံ့ဖြိုးရေးဆိုင်ရာဝန်ကြီးအဆင့်ဆွေးနွေးပွဲကြောင်းလည်းမြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့ရေကြီးမှုလိုတက်တနာမျိုးတွေနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိပါတယ်မြန်မာနိုင်ငံအပါအဝင်မဲခေါင်မြဝအောက်ပိုင်းဒေသ၅နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုပို့ပြီးတော့ခိုင်မာစေရေးကိုဆွေးနွေးမှာဖြစ်တယ်လို့နိုင်ငံသားဌာနအကြီးအကဲတာဝန်ရှိသူကပြောပါတယ
် These include Burma, Cambodia, Thailand, Laos and Vietnam. The discussions
အမေရိကန်နဲ့ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့ခိုင်မာအောင်ဆောင်ရွက်မဲ့မဲခေါင်မြဝအောက်ပိုင်းနိုင်ငံတွေထဲမှာမြန်မာ၊ကမ္ဘောဒီးယား၊ထိုင်း၊လာအိုနဲ့ဗီယက်နမ်နိုင်ငံတွေပေါ်ပါတယ်။ဆွေးနွေးမယ့်အကြောင်းအရာတွေအများကြီးထဲမှာရေအရင်းမြစ်စီမံခန့်ခွဲရေးကိစ္စကိုလည်းဆွေးနွေးကြမှာပါ။လက်တော်မှာကိုပဲလာအိုမှာရေကာတာကျိုးပေါက်တာရဲ့မြန်မာနိုင်ငံမှာရေအကြီးကျယ်ကြီးနေတာရဲ့လို့ကြေကွဲစရာဖြစ်တယ်ဖြစ်နေတော့ဒီအကြောင်းတွေကိုဆွေးနွေးဖို့အချိန်ခက်ပါပဲ။ရေဘေးဒုက္ခခံရတဲ့မြန်မာနဲ့လာအိုနိုင်ငံလုံးကပြည်သူတွေကိုအမေရိကန်ပြည်ထောင်စုကဝန်ထဲစကားပါပါလေ။
အင်ဒိုပစိဖစ်ဒေသလုံခြုံရေးငြိမ်းချမ်းရေးနဲ့တရားဝါပြောရေးအတွက်အမေရိကန်ရဲ့မိတ်ဖက်နိုင်ငံတွေနဲ့နှစ်နိုင်ငံချင်းစီရောနိုင်ငံစုံပါအတူတွဲဆောင်ရွက်သွားဖို့နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကသူ့ရဲ့ခီးစဉ်တွင်မှဆွေးနွေးကြေညာသွားမှာဖြစ်တယ်လို့ဆိုပါတယ်။အခုလိုနိုင်ငံသားဝန်ကြီးရဲ့ခီးစဉ်မစခင်တည်းရဲ့အလိုကပဲအမေရိကန်အစိုးရအနေနဲ့အင်ဒိုပစိဖစ်ဒေသမှာစီးပွားရေးအရာထိတွေ့ဆက်ဆံမှုတွေပိုပြီးတိုးမြင့်သွားမယ်လို့ပြောကြားခဲ့ပါတယ်။အာရှမှာပုံတွေရင်းနဲ့ယင်းနည်းမျှနမှုကိုတိုးချက်သွားမယ်လို့ဝန်ကြီးပေါ်ပီယိုကအမေရိကန်ကုန်သွယ်ကြီးများအသင်းကပြုလုပ်တဲ့ဆွေးနွေးပွဲတစ်ခုမှာမိန့်ခွန်းပြောခဲ့တာပါ။အာရှဒေသကဒီပညာစွန့်အင်တဲ့အခြေခံအဆောက်အုံပိုင်းမှာအမေရိကန်ဒေါ်လာ133ဒံသုံးဆက်မယ်လို့လည်းကြေညာပါတယ်။နိုင်ငံတစ်ခုခုရဲ့လွှမ်းမိုးမှုမရှိစေတဲ့လွတ်လပ်ပွင့်လင်းတဲ့အာရှဖြစ်ရေးအတွက်အမေရိကန်ကဆောင်ရွက်တာဖြစ်တယ်လို့ပြောကြားခဲ့တာပေါ့။အာရှမှာတရုတ်ရဲ့လွှမ်းမိုးလာမှုကိုအမေရိကန်ကတံပြန်ဖို့ကြိုးစားတာလို့လေလာသူတွေကတော့သုံးသပ်နေပါတယ်။အမေရိကန်ကအင်ဒိုပစိဖစ်ဒေသမှာစီးပွားရေးအရာထိတွေ့ဆက်ဆံမှုတွေတိုးလှုပ်သွားဖို့အစီအစဉ်ရှိတော့မြန်မာနိုင်ငံနဲ့ရောတိုးမြင့်မှုအခြေအနေဘယ်လိုရှိပါသလဲ။အမေရိကန်အာဆီယံစီးပွားရေးကောင်စီရဲ့ပြောခွင့်ရကိုလာဖုံးမြင့်ကအခုလိုသုံးသပ်ပါတယ
်။လောလောဆယ်မှာကအမေရိကန်မြန်မာရေးရာပေါ်လစီကနှစ်ခုကွဲနေတယ်ပေါ့။လွတ်တော်ဘက်ကတော့အခုအမှားလည်းတည်တဲ့အတိုင်းပဲရခိုင်ရေးကိစ္စကလည်းနံပါတ်၁အကုန်လုံးဟိုနေရာယူနေတယ်ပေါ့နော်အဲရခိုင်ရေးကိစ္စနဲ့ဆက်လင်းပြီးတော့လည်းစီးပွားရေးပိတ်ဆို့မှုတွေပြန်ပြီးတော့ချမှတ်တော့မယ်ဆိုရဲအပန်ကြီးထွက်တယ်အဲဒါနဲ့လည်းလွတ်တော်ကဘလောက်ပဲအပန်ထွက်ကဒီ executive branch ပေါ့ imperial ဘက်ကနေအတီးပြူမှာလည်းဒီစီးပွားရေးပိတ်ဆို့မှုဆိုတာလည်းတကယ်ဖြစ်လာနိုင်တယ်အဲတော့ကျွန်တော်တို့ကကြည့်ရမယ့်ဟာတကယ်အရေးကြီးကြည့်ရမှာပါလေဆိုတော့ imperial ကမြန်မာနိုင်ငံအရေးကိုဘယ်လိုမြင်နေလဲပေါ့အဲအဲ့ဒါကိုကျွန်တော်ကြည့်ရတဲ့အခါမှာအနည်းဆုံးကျွန်တော်ပြောရမယ်ဆိုရင်တော့ဗျာ ပြီးခဲ့တဲ့နှစ်လလောက်က American မျိုးသားအကြံပေးကောင်စီရဲ့အကြီးအကဲတယောက်ဖြစ်တဲ့ Matt Potter ရေမာနိုင်ငံကိုသွားတယ်။သွားတဲ့အခါမှာသူရခိုင်ရေးကိုသူဆက်ဆက်ပြီးပြောရတာကိုကျွန်တော်တို့ကဟိုကျွန်တော်အန်ဒရီလေး share လုပ်ရှင်းတယ်ပေါ့နော်။အဲ့တော့ဘာပြောရုံဆိုတော့ဒီရခိုင်ရေးကရေးရှိ long term strategy ထားပြီးတော့ဖြည့်ဆည်းရမယ့်ကိစ္စဖြစ်တယ်ဒီနေ့ဝင်ဒီနေ့ရှင်းလို့မရဘူးအဲ့ဒါကိုသူတို့သဘောပေါက်တယ်ပြီးတော့အဲ့တော့မြန်မာပြည်ရဲ့ဟို NLD ဥဆောင်တဲ့အစိုးရဟိုဒေါ်စန်းစုကြည်ဥဆောင်တဲ့အစိုးရဒါလုပ်နေတဲ့လုပ်ငန်းစီစဉ်တွေကိုဆက်ပြီးတော့ American အစိုးရကနေပြီးတော့အားပေးပြီးတော့တိုက်တွန်းနေတယ်တနေ့ညဟို constructive ဖြစ်ဖြစ်ပေါ့နော်အားပေးကူညီတဲ့နယ်ဆိုတော့ပြောတယ်အားပေးကူညီရဲ့နေရာမှာလည်းကြီးဝါရင်းနှီးမြှုပ်နှံမှုကိုပြန်လာထားပြီးလုပ်ကြပါဆို American company ကိုသူတိုက်တွန်းသွားတယ်စီဝါရေးရင်းနှီးမြှုပ်နှံမှုတွေဝင်လာမှဝင်လာရင်းနှီးမြှုပ်နှံမှုနဲ့အတူတူစီဝါရေးဒုတက်မှုအနေပြီးတော့လူမျိုးရေးဒုတက်မှုပညာရေးဒုတက်မှုတွေနဲ့အတူတူဒီလိုမျိုးရေးရှည်ဖြစ်နေတဲ့ကြေညာကြီးကိုအတူတူဝါဖြည့်ဆင်းနိုင်မှာဖြစ်တယ်ဆိုပြီးသူကပြောပါတယ
်အမေရိကန်နိုင်ငံသားဝင်ကြီးမိုက်ကွန်ဘီယိုဟာစင်ကာပူကိုအတွားမလေးရှားကိုဝင်ပြီးတော့ဝင်ကြီးချုပ်မဟာတီးယားမိုဟာမက်နဲ့တွေ့ဆုံဖို့ရှိသလိုစင်ကာပူကအပြန်အင်ဒိုနီးရှားနိုင်ငံမှာသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံမှာဖြစ်ပါတယ်သူရဲ့အခုအာရှခီးစဉ်ဟာတတိယမြောက်ဖြစ်ပြီးတမရဒေါ်နာထရမ့်နဲ့အတူစင်ကာပူခီးစဉ်လုံးကတစ်ခါဗီယက်နမ်နိုင်ငံကိုတစ်ခါသွားရောက်ခဲ့ပြီးဖြစ်ပါရဲ့ရှင်။